American Tamara Donald Trump ရဲ့အမျိုးသားလုံခြုံရေးဆိုင်ရာမဟာဗျူဟာအသစ်ဟာဆိုရင် American ပြည်တော်စုအတွက်အန္တရာယ်အကြီးဆုံးနဲ့ခိုင်မာတဲ့ချင်းချောက်မှုတွေကိုရှင်းရှင်းလင်းလင်းနဲ့လက်တွေ့ကြကြကန့်ကွက်နိုင်မှာဖြစ်တယ်လို့အစိုးရအဖွဲ့အကြီးအကဲတာဝန်ရှိသူတွေကပြောဆိုပါတယ်။အစိုးရအဖွဲ့က7လနီးပါးကြာပြုစုထားတဲ့မဟာဗျူဟာအသစ်ကို Tamara Trump ကဒီကနေ့ဝါရှင်တန်မှာမိန့်ခွန်းပြောဆိုပြီးတော့ထုတ်ပြန်မှာဖြစ်ပါတယ်။အခုမဟာဗျူဟာအသစ်မှာအရင်ကမဟာဗျူဟာရင်းနဲ့မတူတဲ့အချက်ကတော့အမေရိကန်သားပထမဦးစားပဲဆိုတဲ့သမားရဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေကိုအဓိကဦးစားပေးပြီးရင်းဆိုင်နေရတဲ့အန်ဒီယယ်တွေစင်ခေါ်ချက်တွေကိုရှင်းရှင်းလင်းလင်းရှုမြင်ထားတယ်ဆိုလဲအခြေခံအစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ကမ္ဘာဩဇာချင်းခွင်ရှာအပြောင်းအလဲဟာအမေရိကန်အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေ့ထားကိုအမေရိကန်တို့အနေနဲ့ဘယ်လိုပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်ကိုအခုမဟာဗျူဟာအသစ်မှာထည့်သွင်းထားတယ်ဆိုအမေရိကန်အစိုးရအကြီးအကဲတာဝန်ရှိသူတို့ကမနေ့တနင်္လာနေ့ကပြောပါတယ်။အခုမဟာဗျူဟာအသစ်ဟာဆိုရင်ကမ္ဘာစက်ခုံမှာပိုးပြီးရှင်ပြိုင်လာနိုင်ဖို့အတွက်အမျိုးသားအကျိုးစီးပွားကဏ္ဍ၄ရပ်ကိုဦးစားပေးထားတဲ့အကြောင်းလဲအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမိမြေကိုကာကွယ်ရေးအမေရိကန်ရဲ့ကျေးဝါးမှုကိုညှင့်တင်ရင်းငင်းကြမ်းကြီးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးအမေရိကန်ရဲ့ဩစွာလွှမ်းမိုးမှုတိုးလာရေးလို့ဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်နိုင်ရင်စင်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာဖော်ပြထားပါတယ်။ပထမအုပ်စုမှာတော့ရုရှားနဲ့တရုတ်လိုနိုင်ငံတွေအပါအဝင်စီးရဲအရာရောစီးပွားရေးအရာပါ။ကမ္ဘာမှာဩစွာလွှမ်းမိုးနိုင်ရေးကြိုးစားလာနေတဲ့နိုင်ငံတွေကိုသတ်မှတ်ထားပြီးအမေရိကန်ကြိုးစီးပွားတွေအတွက်အဟံ့အတားဓမ္မဖို့လည်းအထင်ရှားစေနိုင်တယ်လို့အာဏာပိုင်တို့ကယုံကြည်ထားတာပါ။ဒုတိယအုပ်စုထဲမှာတော့အချက်အဝါရနဲ့တခြားမတိမငင်ဖြစ်ရေးလှုပ်ရှားမှုတွေကိုထောက်ပံ့နေပြီးအစိုးလိုက်ဖြတ်စည်းနိုင်တဲ့လက်နက်တွေပိုင်ဆိုင်ရင်းကျိုးပန်းနေတဲ့မြောက်ကိုရီးယားနဲ့အီရန်တို့လိုအစိုးရတွေဖြစ်ပါတယ်။နောက်ဆုံးတတိယအုပ်စုမှာတော့အချက်အဝါရဆွဲအဖွဲ့တွေနဲ့ယာစွေအခိုင်းတွေပါဝင်ပါတယ်။အမေရိကန်အစိုးရရဲ့မြို့သားလုံခြုံရေးဆိုင်ရာမဟာဗျူဟာကကမ္ဘာပေါ်ကအမျိုးမျိုးသောစင်ခေါ်ချက်တွေကိုရင်ဆိုင်ဖြည့်ရှင်းမှာဖြစ်တယ်ဆိုလဲအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်။